စစ်တပ်ကအနာသိမ်းခဲ့တာတစ်နှစ်ကျော်ကြာလာချိန်မှာမြန်မာနိုင်ငံရဲ့အကြတဲ့ပြည်လဲစေဖို့ကြိုးပမ်းတဲ့အနေနဲ့အကြမ်းဖက်အဖွဲ့အဖြစ်စစ်ကောင်စီကကြီးညာထားတဲ့အဖြုတ်ချခံလွှတ်တော်ကိုယ်စားလှယ်များအဖွဲ့နဲ့တွဲဆောင်ဝင်ပေးဖို့အာဆီယံအထူးကိုယ်စားလှယ်ရဲ့တောင်းဆိုချက်ကိုစစ်ကောင်စီကတနင်္ဂနွေနေ့မှာပယ်ချလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံရဲ့အထူးကိုယ်စားလှယ်အစ်ဖြစ်လာတဲ့ကမ္ဘောဒီးယားနိုင်ငံသားဦးဝန်ကြီးဖက်ဆော်ကွန်ကသူ့အနေနဲ့မြန်မာနိုင်ငံကိုမတ်လတည်းတွားရောက်ဖို့ရှိပြီးစစ်ကောင်စီထိပ်ပိုင်းကောင်းဆောင်နေတဲ့တွဲဆောင်မှုပြင်ဆင်ထားကြောင်းကျန်သာပရင်းနေအာဆီယံနိုင်ငံသားဦးဝန်ကြီးများအစည်းအဝေးမှာပြောသွားပါတယ်မလေးရှားနိုင်ငံရဲ့ထောက်ခံအားပေးမှုနဲ့အတူအဖြုတ်ချခံဒေါင်ဆန်းစုကြည်ရဲ့ NLD အမတ်အများစုနဲ့ဖွဲ့စည်းထားတဲ့ NUG အစိုးရအဖွဲ့နဲ့လည်းတွဲဆောင်ဝင်ရဖို့ကမ္ဘောဒီးယားနိုင်ငံသားဦးဝန်ကြီးကြိုးပမ်းနေတာပါတနင်္ဂနွေနေ့ညပိုင်းထုတ်ပြန်တဲ့စစ်ကောင်စီနိုင်ငံသားဦးဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာတော့အာဆီယံအထူးကိုယ်စားလှယ်အပါအဝင်အာဆီယံအဖွဲ့နဲ့အပြုသဘောဆောင်တဲ့ပူးပေါင်းဆောင်ရွက်မှုလုပ်သွားမယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့တရားမဝင်အဖွဲ့အစည်းတွေအကြမ်းဖက်အဖွဲ့အစည်းတွေနဲ့အထူးကိုယ်စားလှယ်ကစစ်ဆက်ညှိနှိုင်းတာမျိုးကိုတော့သဘောမတူနိုင်ဘူးလို့ကြေညာချက်မှာတုံ့ပြန်ထားပါတယ်။အဲ့ဒီအဖွဲ့တွေဟာအကြမ်းဖက်မှုတွေကျူးလွန်နေသလိုအလုံးစုံပျက်စီးရေးလမ်းကြောင်းကိုသွားနေတာကြောင့်ဖြစ်တယ်လို့အကြောင်းပြပါတယ်။ဒါကြောင့်အတိုက်အခံနဲ့အခုလိုတွေးခွင့်တောင်းတာဟာအာဆီယံရဲ့ဗရေညင်ပါအခြေခံမှုကိုဆန့်ကျင်ရာရောက်သလိုအာဆီယံရဲ့အကြမ်းဖက်မှုတံပြန်နှိမ်နင်းရေးကြိုးပမ်းမှုတွေကိုလည်းပြက်ပြားစေတယ်လို့မြန်မာနိုင်ငံသားဦးဝန်ကြီးဌာနကဆိုပါတယ်ခင်ဗျာ။